လူခွင့်ရေးစောင့်ကြည့်လေးလာရေးဖွဲ့ HRW ရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာမောင်နှောမျိုးနယ်ကကြက်ရိုးပြင်ပြောင်ပိုက်ခေါ်ငဆက်ကျူးဝဘိတ်စတဲ့ကြေးရွာ300မှာအဆောက်အဦ430ဖျက်ဆီးခံရတာကိုတွေ့ရကြောင်းနဲ့အဲ့လိုဖျက်ဆီးခံရတဲ့မီးလောင်နေတဲ့ဓာတ်ပုံတွေကိုဂျိုဒူးကနေရိုက်ကူးထားတဲ့ပုံတွေနဲ့ပူးတွဲထုတ်ပြန်လိုက်တာဖြစ်ပါတယ်ပြောင်ပိုက်ခေါ်ငဆက်ကျူးရွာမှာအဆောက်အဦ85လုံးကြက်ရိုးပြင်ရွာမှာအဆောက်အဦ245လုံးနဲ့ဝဘိတ်ရွာမှာအဆောက်အဦ100ပျက်စီးနေတဲ့အခြေအနေတွေတွေ့ရတာကိုဖော်ပြထားတာဖြစ်ပါတယ်မြန်မာအစိုးရအနေနဲ့လက်ရှိအခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့ကုလသမဂ္ဂကိုဖိတ်ခေါ်ပြီးစုံစမ်းစစ်ဆေးသင့်တယ်လို့လည်းတောင်းဆိုထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး HRW အဖွဲ့ရဲ့အာရှတိုက်ဆိုင်ရာဒုတိယဒါရိုက်တာမစ္စတာဖေရောဘတ်ဆန်ကမောင်တော်မျိုးနယ်ကိုအကူအညီတွေပေးခွင့်ပိတ်ထားတာနဲ့အခြေအနေတွေကိုသိခွင့်မပေးတာကိုဝေဖန်ပြောဆိုပါတယ
် It's quite clear that the Patmadaw and the local police are keeping humanitarians and other observers out of this area because they don't want
တမရော်နဲ့လူညိုရေးတပ်ဖွဲ့ကမောင်တော်ဒေသမှာဘာတွေဖြစ်နေလဲဆိုတာကိုမသိရှိရအောင်လူခွင့်ရေးအကူအညီပေးတဲ့အဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့တွေကိုတွာလာခွင့်ပိတ်ပင်ထားပါတယ်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းဒီထက်ဖို့တောင်းဆိုသင့်ပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေတွေမဟုတ်ပါဘူးအမေရိကန်လို EU လို့နိုင်ငံတွေကလည်းမောင်တော်ဒေသကိုတွာရောက်ခွင့်ပေးဖို့အစိုးရထံတောင်းဆိုသင့်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတကာတန်တမန်ကြီးတွေမောင်တော်ဒေတာကိုတွားရောက်ကြည့်ရှုခဲ့ပါတယ်ဒါပေမဲ့အဲ့ဒီအဖွဲ့ဟာစုံစမ်းစစ်ဆေးအဖွဲ့မဟုတ်တဲ့အတွက်အဲ့ဒီခီးစဉ်လောက်နဲ့လုံလောက်မှုမရှိပါဘူးတကယ်ဘာတွေဖြစ်နေတယ်လဲဆိုတာကိုကျွမ်းကျင်သူတွေနဲ့စစ်စုံစမ်းစစ်ဆေးနိုင်ဖို့စေလွတ်တက်มาတယ်လို့ပြောခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကမောင်တော်နဲ့ရေသိတောင်ကနယ်ကြားဆောင်ရဲကင်း3ခုအကြမ်းဖက်တိုက်ခိုက်ခံရတဲ့နေရာတွေကကြေးရွာတွေဖြစ်ပါတယ်မောင်တော်မျိုးတွေကိုတပ်မတော်ကစစ်ဆေးနယ်မြေဖြစ်တတ်မှတ်ထားတာဖြစ်ပြီးတော့နယ်ကြားဆောင်ရဲတပ်ဖွဲ့နဲ့တပ်မတော်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်နေတဲ့ကာလဖြစ်ပါတယ်မနေ့ကနိုဝင်ဘာလ12ရက်နေ့ကနယ်မြေရှင်းလင်းစဉ်မှာစစ်ကြောင်းမှုတဦးနဲ့တပ်မတော်သားတဦးသေဆုံးခဲ့ပါတယ်။မနေ့ကဖြစ်ပျက်ခဲ့တဲ့အခြေအနေကိုနိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးဇော်ထိပ်ကအခုလိုပြောပါတယ်
။နိုဝင်ဘာလ12ရက်နေ့ဖြစ်စဉ်မှာဆိုရင်ဒီပွင့်လူကြောင်ကျေးရွာမှာရှိတဲ့အင်အား900ပေါ့နော်။ဟိုမြေပြင်ကိုဘယ်လိုဖြစ်တယ်လဲပေါ့တန်မှုကြတဲ့ဖြစ်စဉ်ကိုဆွဲပြီးတော့မေးကြည့်တဲ့အခါမှာဇော်သူရွာသားဓာတ်ဓာတ်တွေလှန်နေကင်ပြီးတော့သူကရောင်ပြသလိုဘေးကနေပြီးတော့ပုန်းနေတဲ့အဲ့ဒီကျမ်းဖက်တိုက်ဆိုင်သူတွေပေါ့သူတို့ကတနက်နဲ့ဒီလိုဖြစ်တဲ့အခါမှာဒီတိုက်ရမှုဟိုမေးရိုးထိသွားတယ်ပေါ့နော်ရွာသူရွာသားနဲ့ကျွန်တော်တို့ကအကျမ်းဖက်သမားနဲ့ကတသားလေးလိုဖြစ်သွားတယ
်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ရုံးဝန်ကြီးဌာနကဖွဲ့စည်းထားတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တချို့ဟာနိုဝင်ဘာလ15ရက်နေ့မှာမောင်နှောမြို့နယ်ကကြီးကန်းပြင်ကြက်ရိုးပြင်ပွင့်ဖြူချောင်းစတဲ့ကျွော်တွေမှာတွားရောက်လေးလာတင်ပြကြမှာဖြစ်ပါတယ်အဲ့ဒီခီးစင်မှာပါဝင်တဲ့ကော်မရှင်အဖွဲ့ဝင်တူဖြစ်သူဦးဝေလွင်ကသူတို့ခီးစဉ်နဲ့ပတ်သက်ပြီးအခုလိုအတည်ပြုပြောပါတယ်
။ကြီးကမြေဌာနချုပ်မှာဟိုကျွန်တော်တို့ရဲဘော်တွေပေါ့နော်။သူတို့အတွက်စိတ်မကောင်းတဲ့အကြောင်းကျွန်တော်တို့သွားပြောမှာပါ။ပြီးရင်သူတို့ကိုအားပေးစကားပြောမှာပေါ့နော်။ပြီးလို့ရှိရင်လည်းကျွန်တော်တို့နှစ်ဖက်အုပ်စုပေါ့နော်။ပြည်သူတွေနဲ့တက်ဆိုင်သောတွေးထိနိုင်တဲ့လူတွေနဲ့တွေးထိပြီးတော့စုံစမ်းမှုဆိုကျွန်တော်တို့ကစစ်ဆေးဖို့လို့ဆိုတဲ့သဘောမဟုတ်ဘူး။အကြံပေးဖို့အတွက်ဘယ်လိုအချက်အလက်ကလေးများရမလဲ။အဲ့ဒါလေးပါပဲကျွန်တော်တို့ဟာ။
အစိုးရကမောင်နှုံးမြို့နယ်ကအချိန်ဒီပေါ်ချမှတ်ထားတဲ့မူဝါဒ3ရပ်ကိုတော့ဦးဇော်ထေးကအခုလိုရှင်းပြပါဗျာ
။မူဝါဒ3ရပ်ရှိပါပဲ။နံပါတ်1ချက်ကတော့ကျွန်တော်တို့ဒီဟာတွေကိုဆောင်ရွက်တဲ့အခါမှာတပီပီကြီးကိုင်တွေဆောင်ရွက်ဖို့။နံပါတ်2အချက်ကကျွန်တော်တို့ဥရေနဲ့ကိုင်တွေချေရှင်းဆောင်ရွက်ဖို့။နံပါတ်3ချက်ကတော့ခုနပြောတဲ့လူခွင့်ချိုးဖောက်မှုတွေမရှိသေးဘူးဆိုတော့မူဝါဒနဲ့ကျွန်တော်တို့လမ်းညွှန်ထားပြီးဖြစ်ပါတယ်။ဖြစ်တဲ့အတွက်အခုပေါ်ဖြစ်ပေါ်လာတဲ့အင်ဂျီလောက430တင်းကလည်းခုနပြောတဲ့ခြေရွာတွေပေါ့နော်အဲ့ဖြစ်စင်တွေလည်းရောရှက်နေတဲ့အခါမှာကျွန်တော်တို့ကတော့ပြန်လဲစီစစ်မယ်သို့တော့ဟိုအောက်ခြေမှာရှိတဲ့တပ်မတော်နဲ့ကြကြသောရဲတပ်ဖွဲ့တွေနေနဲ့ဥရင်ကြီးဆောင်ရွက်နေတယ်ဆိုတာတော့ကျွန်တော်တို့သိရပါတယ
်မောင်နှောမြို့နယ်ကအခြေအနေတွေကိုလေးလာတင်ပြဖို့ရခိုင်ပြည်နယ်လွှတ်တော်ကလည်းကော်မတီတစ်ခုဖွဲ့ထားပါတယ်ပြည်နယ်လေးလာစုံစမ်းရေးကော်မတီကကွင်းစင်းစစ်ဆေးမှုတွေပြုလုပ်ပြီးတဲ့နောက်မနေ့ကတော့ပနာမအစီရင်ခံစာကိုပြည်နယ်လွှတ်တော်ထံတင်သွင်းထားပါတယ်ခင်ဗျာ